ဘုံဖောက်ခွဲမှုမှာပူပေါင်းကြံစီမှုမှာပါဝင်တဲ့အီရန်လူမျိုးနှစ်ဦးကိုထိုင်းနိုင်ငံကနေပြီးတော့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်29နှစ်အရွယ်ဆာယီမိုရာဒီကိုလူတက်မှုနဲ့ဖောက်ခွဲပစ္စည်းတွေလက်ဝဲပိုင်ဆိုင်မှုနဲ့ထောင်ဒဏ်တသက်တချွန်ချမှတ်ခဲ့ပြီးတော့ကြံတဦးဖြစ်တဲ့အသက်43နှစ်အရွယ်မိုဟာမက်ခါဇိုင်ကိုဖောက်ခွဲပစ္စည်းလက်ဝဲပိုင်ဆိုင်မှုနဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့ပါတယ်။သူတို့နှစ်ဦးစလုံးကတော့ဒီဆွဲချက်တွေကိုညှင်းဆူထားပါတယ်။2012ခုနှစ်ဖေဖော်ဝါရီလတုန်းကသူတို့နှစ်ဦးရဲ့နေအိမ်မှာဖောက်ခွဲပစ္စည်းမမျှော်လင့်ပဲပောက်ကွဲခဲ့တဲ့အတွက်အရေးယူခံခဲ့ရပါတယ်။မိုရာဒီကိုလမ်းပေါ်ကိုဖောက်ခွဲပစ္စည်းတဲယူလာပြီးတော့ရဲရဲစီကိုပြစ်ပောက်ဖို့ကြိုးစားမှုနဲ့ဆွဆွဲခဲ့ပါတယ်။ကျန်တဲ့ဦးဖြစ်သူကတော့မလေးရှားနိုင်ငံမှာထိန်းသိမ်းထားတာပါ။ Israel နဲ့ Thai အာဏာပိုင်တွေရဲ့အဆိုအရဒီဖောက်ခွဲပစ္စည်းတွေဟာ Israel တန်တမန်တွေအရာရှိတွေကိုစန့်ကျင်တဲ့အတိုက်အခံအဖွဲ့တွေနဲ့ဆက်ဆက်မှုရှိတယ်လို့ဆိုပေမဲ့ဒီဆက်ဆွဲချက်တွေမှာတော့ဒီအချက်ကိုထည့်သွင်းမထားပါဘူးရှင်။